သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့တိုကျိုအိုလံပစ်ကိုဆွန့်လွတ်ခဲ့သူ professional ရေကူးအားကစားသမားတဦးဟာစစ်အာဏာရှင်ကိုပုံပြီးကန့်တက်မှုတွေကိုလုပ်ဖို့နိုင်ငံတကာအိုလံပစ်အားကစားကော်မတီကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ IOC ကော်မတီဟာနိုင်ငံရေးမှာပါဝင်လင့်မရှိတာကြောင့်ယခုလည်းပါဝင်ပွဲမရှိဘူးလို့ကြွမ်းကျင်သူများကတုံ့တက်ကြပါတယ်။နိုင်ငံရေးတက်ကြွမှုတွေမှာပါဝင်တဲ့အားကစားသမားတွေကိုလာမဲ့ပွဲတွေမှာကစားခွင့်ပိတ်ပင်သွားမယ်လို့မကြတိခင်ကပဲဆုံးဖြတ်ထားခဲ့တဲ့အတွက် IOC ရဲ့နိုင်ငံရေးမူဝါဒဟာအငင်းပွားပွဲရှိနေပါတယ်ရည်တဲ့ဆင်ခုတဲ့အခါတိုင်းဟာသူ့အတွက်လေးနက်တဲ့အတွေ့အကြုံကိုရစေတယ်လို့ကိုဝင်းထက်ဦးကပြောပါတယ်။အသက်6နှစ်အရွယ်ကပထမဆုံးရေကူးတုံးကနေရေကူးအားကစားလုပ်ရတာကိုသူကနှစ်သက်ခဲ့ပြီးအဲ့ဒီအချိန်ကလေးက professional ရေကူးအားကစားသမားတစ်ယောက်ဖြစ်ဖို့လေ့ကျင့်ခဲ့တယ်လို့ဆိုပါတယ
်။ I've always liked the feeling of being in the water, the feeling of weightlessness, just how the water drowns
out. ရေထဲမှာရှိနေရတာကိုကျွန်တော်အများအားကြိုက်နှစ်သက်ခဲ့ပါတယ်။လွတ်လပ်ပေါ်ပါတဲ့အရာတာပြီးတော့ပတ်ဝန်းကျင်ကအတန်တွေတဖြည်းဖြည်းပျောက်ကွယ်သွားတာဒါတွေကကျွန်တော်အတွက်စိတ်အေးချမ်းမှုတွေကိုရစေပါတယ်အသက်28နှစ်အရွယ်ဖြစ်ပြီးမဲလ်ဘန်မှာနေထိုင်တဲ့သူဟာ2020အိုလံပစ်ပွဲကိုဝင်ရောက်ယှဉ်ပြိုင်ဖို့ရောက်လာခဲ့ချိန်မှာတော့အခွင့်အရေးကိုလက်လွတ်ခံခဲ့ပါတယ် professional အားကစားသမားတစ်ယောက်ဖြစ်ပြီးကမ္ဘာစင်မြင့်ပေါ်မှာသူရဲ့အမိမြေမြန်မာနိုင်ငံကိုကိုးစားပြုယှဉ်ပြိုင်တဲ့ပထမဆုံးရေကူးအားကစားသမားတယောက်ဖြစ်ချင်စိတ်ရှိခဲ့ပါတယ
် Around 2016 after I visited Myanmar I saw the changes that were happening in the country a lot of energy on the streets a lot of hope and that's the reason why I decided to pursue this Olympic dream to help to further Myanmar's
2016မှာကျွန်တော်မြန်မာပြည်သွားပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းကျွန်တော်အပြောင်းလဲအများကြီးကိုတွေးခဲ့ပါတယ်မြန်မာပြည်ရဲ့အားကစားသမိုင်းကိုကူညီဖို့အိုလံပစ်အိမ်မက်ကိုကျွန်တော်မှတ်ခဲ့တာပါဒါကမြန်မာပြည်အတွက်ပြန်လည်ပြီးစွန့်ကျင်ခဲ့တဲ့ကျွန်တော်ရဲ့အိမ်မက်ဖြစ်ခဲ့ပါတယ်ဒါပေမဲ့သူ့ရဲ့အိမ်မက်ကပွဲမစတင်ခင်မှာပဲပျက်စီးခဲ့ရပါပြီဒီနှစ်ဖေဖော်ဝါရီမှာစစ်အာဏာသိမ်းမှုဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းမှာတော့သူ့ဘဝတစ်ခုလုံးရဲ့အလွယ်ဆုံးနဲ့အခက်ခဲဆုံးဆုံးဖြတ်ချက်နှစ်ခုကိုချခဲ့ရတယ်လို့သူကပြောပါတယ်စေအာနာရှင်ကိုကန့်ကွက်ရှုံရှားတဲ့အနေနဲ့အိုလံပစ်ခီလန်ကိုဆွန့်လွတ်ခဲ့ဖို့ဆုံးဖြတ်ခဲ့တာကြောင့်ပ
ါ I knew that I wouldn't want to represent Myanmar at the Olympic Games under the Myanmar Olympic Committee as it's currently being controlled by a minister of the military regime in Myanmar
so စစ်တပ်နောက်ခံဝန်ကြီးတရားအုပ်ချုပ်နေတဲ့မြန်မာအိုလံပစ်ကော်မတီအောက်မှာနေပြီးမြန်မာနိုင်ငံကိုအိုလံပစ်ပွဲမှာကိုစားမပြုနိုင်ဘူးဆိုတာကိုကျွန်တော်သိခဲ့ပါတယ်။သူတို့အာနာတင်းထားတဲ့ဒီပွဲမှာမပါဝင်နိုင်ပါဘူး
။ Tokyo
Tokyo
Tokyo ကစားပွဲမကျင်းပမီတနအလိုကလေးကကိုဝင်းထက်ဟာမြန်မာအိုလံပစ်ကော်မတီကိုပါတခါတည်းကန့်ကွက်ဖို့နိုင်ငံတကာအိုလံပစ်ကော်မတီကိုတောင်းဆိုခဲ့ပါတယ်။
My call to the IOC stems from trying to protect the Olympic movement from, you know, from the, I call it the stain of genocide, because this Myanmar Olympic Committee is being led by...
ကျွန်တော်ရဲ့ IOC ကိုတောင်းဆိုမှုကအိုလံပစ်လှုပ်ရှားမှုတစ်ခုတုံးကိုလူမျိုးတုံးတပ်ဖြတ်မှုအမဲဆက်ကနေကာဝယ်ပေးဖို့ဖြစ်ပါတယ်။ဘာလို့လဲဆိုတော့ မြန်မာအိုလံပစ်ကော်မတီဆိုတာဟာကုလသမဂ္ဂအပါအဝင်တခြားနိုင်ငံတကာအေဂျင်စီတွေကလူမျိုးရုံးတပ်ဖြတ်မှုအဖြစ်ဆွဆွဲထားတဲ့စစ်အာဏာရှင်ကဦးဆောင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်။အိုလံပစ်ဝိညာဉ်စာတမ်းကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့မြန်မာအိုလံပစ်ကော်မတီကိုအိုလံပစ်လှုပ်ရှားမှုတစ်ခုတုန်းကနေထုတ်ပယ်တင်တယ်လို့သူကပြောပါတယ်။ဒါပေမဲ့သူ့ရဲ့တောင်းဆိုချက်ဟာကံမကောင်းစွာနဲ့ပဲညှင်းပယ်ခံခဲ့ရပါတယ်။ SBS က IOC ကိုမှတ်ချက်တောင်းခံမှုဆက်သွယ်ခဲ့ရမှာ IOC ရဲ့မှတ်ချက်ကတော့IOC ဟာ2020တိုကျိုအိုလံပစ်အားကစားပြန်ပွဲကိုဘာမှအပြောင်းလဲမရှိဘဲပုံမှန်အတိုင်းဆက်လက်ကျင်းပသွားမယ်လို့သူတို့ရဲ့အမျိုးသားအိုလံပစ်ကော်မတီကဆုံးဖြတ်ထားတယ်လို့ဆိုပါတယ်။ Western Sydney University ကဂုဏ်သုဆောင်ပါမခတယောက်ဖြစ်ပြီးအိုလံပစ်ပွဲနဲ့ပတ်သက်တဲ့နိုင်ငံရေးဖြစ်စဉ်တွေဒလိတွေကိုအချိန်ကြာမြင့်စွာလေ့လာနေသူတယောက်ဖြစ်တဲ့ David Rui ကတော့ IOC ဝင်ရောက်ဆွတ်ဖက်မှုလုပ်ဖို့ကမဖြစ်နိုင်တဲ့လောက်ရှိရဲ့လို့ပြောပါတယ်။
The IOC tries not to alienate any regime, irrespective of their human rights record, because it has this idea of the family.
IOC ရာတာမန်မိသားစုတစ်ဖွဲ့လက်ပတ်ချင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒါကြောင့်လူအခွင့်အရေးအပါအဝင်တခြားဘလို့အဖွဲ့အစည်းနဲ့မှဝင်ရောက်ရုံးတော့ခြင်းပြုလုပ်လို့မရှိပါဘူး။ IOC မှာနိုင်ငံရေးဖြစ်စဉ်တွေမှာမရုံးတော့ဘဲရက်တည်တဲ့တမိုင်းကြောင်းရှိရဲလို့လည်း Professor Roy ကပြောပါတယ်။ဘာလင်မှာကျင်းပခဲ့တဲ့1936အိုလံပစ်ပွဲတုန်းကလည်းနာစီအကြမ်းဖက်ဝါဒကျယ်ပြန့်လာနေချိန်ကတော့ IOC ဟာအိုလံပစ်ပွဲကိုကျင်းပခဲ့တာမျိုးတောင်အာဖရိကတိုက်ကလူမျိုးအားကစားသမားတွေအားလုံးကိုပြန်ဝင်ပေးခဲ့တာမျိုးစတဲ့အချက်တွေကိုသူကထောက်ပြပါတယ်။ဒါပေမဲ့1960နှစ်ပိုင်းမှာတော့နိုင်ငံတကာရဲ့ PR တွေကြောင့်အဲ့ဒီနိုင်ငံကိုပယ်ဖျက်ခဲ့ရတယ်လို့ဆိုထားပါဗျ။နောက်ထပ်ဥပမာတွေအနေနဲ့လူအခွင့်အရေးချိုးဖောက်မှုရှိနေခဲ့တဲ့ကစားဩဇာအာဏာကြီးနိုင်ငံတွေကိုစန့်ကျင်ပြီး2008ခုနှစ်ဘေကျင်းမှာပြုလုပ်ခဲ့တဲ့နွေရာသီအိုလံပစ်ပွဲ2022မှာထပ်မံကျင်းပမယ်ဆောင်းရာသီအိုလံပစ်ပွဲစတဲ့ပွဲတွေကို Professor Roy ကထောက်ပြပါဗျ။
The International Olympic Committee therefore has to negotiate its position in relation to all the places in the world.
နိုင်ငံတကာအိုလံပစ်ကော်မတီကနေရာဒေသတော်တော်များများကိုလိုက်ပြီးသူတို့ရဲ့နိုင်ငံရေးမူတွေကိုအပြောင်းလဲလုပ်ရလိမ့်မယ်။ဩဇာကြီးမားတဲ့နိုင်ငံတွေမှာအင်ရှင်အဖြစ်ကျင်းပနိုင်ဖို့သူတို့အပြောင်းလဲအများကြီးမလုပ်တော့ဘူးလို့လည်းသူကပြောပါတယ်
။ Who's going to Tokyo? We're about to find out. Women's 100 is underway. JVN Oliver, a fantastic start. She's putting the pressure on Richardson. Here comes Shakiri.
ဒီနေ့တိုကျိုပွဲမှာနိုင်ငံရေးတကြွလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့စီးမြင်တွေအပြောင်းလဲရှိပါတယ်။အဖွင့်ပွဲ၊အပိတ်ပွဲ၊ဆုချီးမြှင့်ပွဲ၊စာရာတွေအားလုံးမှာအားကစားသမားတွေဟာနိုင်ငံရေးနဲ့ဆိုင်တဲ့အမှုရာတွေဖြစ်တဲ့လက်အမှုရာဒါမှမဟုတ်ထိုင်ချလိုက်တာမျိုးစားတဲ့တကြွလှုပ်ရှားမှုအမှုရာတွေကိုမလုပ်ဖို့IOC ကတာမြင်ထားပါတယ်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံရေးတက်ကြွမှုတွေကိုမြင်တွေ့ရနိုင်တယ်လို့ Professor Roy ကပြောပါတယ
် I would be very surprised if there aren't multiple demonstrations or expressions of opinion at the games or across different sides
ကစားကွင်းထဲမှာမဟုတ်ရင်တောင်ကစားပွဲရဲ့တနေရာမှာနိုင်ငံရေးနဲ့ဆိုင်တဲ့ထုတ်ပြန်မှုတွေကိုတေချာပေါက်တွေ့ရလိမ့်မယ်လို့ထင်ကြောင်းရူအီကဆက်ပြောပါတယ်မြန်မာတော်လှန်ရေးနဲ့သက်ဆိုင်တဲ့လက်သုံးချောင်းတပိတ်ကတော့တိုကျိုမြို့မှာခေတ်စားခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကပဲဂျပန်နဲ့ရှင်ပြိုင်ကစားခဲ့တဲ့2022ကမ္ဘာဖလားပေါ်လုံးပွဲမှာမြန်မာကိုဒမားကိုပြည့်လင်းအောင်ကလက်သုံးချောင်းတင်ဂီတပြခဲ့ပါတယ်ပွဲအပြီးတင်းစားရှင်လင်းပွဲမှာတော့အသက်28နှစ်အရွယ်ကိုပြည့်လင်းအောင်ဟာနိုင်ငံအတွင်းမှာနိုင်ငံရေးခုလုံခွင့်ရှောင်မယ်လို့ပြောကြားခဲ့ပါတယ်တိုကျိုကစားပွဲစတင်ပြီဆိုတာနဲ့ဂျပန်နိုင်ငံမှာအားကစားသမားများစွာကုလုံခွင့်လျှောက်တာကိုမြင်ရနိုင်တယ်လို့ပတ်မှာရှိတဲ့ Murdoch University ဥပဒေ Professor ဖြစ်သူ Mary Ann Kenny ကပြောပါတယ
် We've seen people claiming asylum virtually at every Olympic Games and most countries when they prepare to
Olympic ပွဲတိုင်းမှာကုလုံခွင့်တောင်းခံတဲ့သူတွေအများကြီးရှိကြပါတယ်ဒါကြောင့်အင်ရှင်နိုင်ငံတော်တော်များများဟာအိုလံပစ်ကျင်းပဖို့လက်ခံစဉ်ကလေးကအဲ့ဒါနဲ့ပတ်သက်ပြီးအရေးပေါ်အစီအစဉ်တွေရှိတတ်ကြပါတယ်။တင်းကျပ်တဲ့စနစ်တွေအောက်မှာနေရတဲ့သူတွေအတွက်ကတော့ နိုင်ငံခြားကိုထွက်ပြီးအိုလံပစ်ပွဲမှာဝင်ရောက်ရှင်ပြန်ခြင်းဟာရှားပါးတဲ့အခွင့်အရေးတစ်ခုဖြစ်တဲ့အပြင်ဘဝမှာတစ်ခါတည်းသောအခွင့်အရေးလည်းဖြစ်နိုင်တယ်လို့ Professor Kenny ကပြောပါတယ
် If they were applying to travel and they came from a country that was war torn or had a history of producing refugees most countries that are hosting the Olympics would not grant them a visa but they're able to get a visa to attend the Olympics so they are able to travel to those countries so it's not unsurprising
ဒုက္ခတွေများစွာလာလေ့ရှိတဲ့နိုင်ငံတွေဒါမှမဟုတ်ဆက်ဖြစ်နေတဲ့နိုင်ငံအတွင်းကသူတွေကအိုလံပစ်ပွဲကိုလာရောက်ဖို့ဗီဇာလျှောက်မယ်ဆိုရင်အင်ရှင်နိုင်ငံကဗီဇာမပေးတာမျိုးလည်းရှိပါတယ်ဒါပေမဲ့အဆိုပါနိုင်ငံတွေကိုသွားပြီးအိုလံပစ်ပွဲတက်ဖို့ကတော့ဗီဇာရနိုင်တာပေါ့ဆိုတော့ပွဲပြီးတာနဲ့သူတို့ခိုလုံခွင့်လျှောက်ကြတာပေါ့ဂျပန်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေရှိပေမဲ့နိုင်ငံတကာဒုက္ခသည်များသဘောတူညီချက်ကိုလက်မှတ်ထိုးထားတာကြောင့်ခိုလုံခွင့်လျှောက်လာတဲ့အလုံးကိုတင့်တင့်စွာစီစစ်ပေးရတယ်လို့သူမကပြောပါတယ်တိုကျိုအိုလံပစ်ကစားပွဲကဇူလိုင်23ရက်နေ့မှာစတင်ဖို့ရှိနေပါတယ်ဒီဆောင်မကိုအမီလီယာဒွန်က SBS တင်ဌာနအတွက်ပေးပို့ခဲ့တာဖြစ်ပြီးတော့ကျွန်တော်ပြည်ဆောင်ကSBS Burmese အစီအစဉ်အတွက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်နားဆင်ပေးကြတဲ့တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မီးနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
ဒါမျိုးသတင်းဆောင်မာရီကိုဟူနာဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ